အာဆီယံအဖွဲ့ဝင်တွေနဲ့မဟာမိတ်နိုင်ငံတွေရဲ့နိုင်ငံပေါင်းစုံအကြံဖက်မှုတက်ဖြည့်ရေးဆိုင်ရာပူးတွဲရေကြောင်းစီရေးလက်ချက်မှုစတင်နေပြီဖြစ်ပါတယ်။ဘရူနိုင်းနိုင်ငံမှာကျင်းပမဲ့ဒီရေကြောင်းစီရေးလက်ချက်မှုမှာအာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့မြန်မာ၊ဘရူနိုင်း၊စင်ကာပူ၊ဖိလစ်ပိုင်၊ထိုင်း၊ဗီယက်နမ်၊မလေးရှား၊အင်ဒိုနီးရှားတို့အပြင်အမေရိကန်၊အိန္ဒိယ၊ဂျပန်၊တောင်ကိုရီးယား၊ရုရှား၊ဩစတြေးလျ၊နယူးဇီလန်နဲ့တရုတ်နိုင်ငံတို့လည်းပါဝင်ကြမှာဖြစ်ပါတယ်။ဒီရေကြောင်းဆိုင်ရာပူးတွဲစီရေးလက်ချက်မှုဟာ ADMM Plus လို့ခေါ်တဲ့အာဆီယံကာကွယ်ရေးဝန်ကြီးများအပေါင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ကဥဆောင်ပြီးရေကြောင်းဆိုင်ရာလုံခြုံရေးနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးတို့အတွက်ရည်ရွယ်ပြုလုပ်ခြင်းလည်းဖြစ်ပါတယ်။မေလ၁ရက်နေ့ကနေ၁၂ရက်နေ့အထိကြာမြင့်မဲ့ဒီပူးတွဲရေကြောင်းစီရေးလက်ချက်မှုတွေကိုတော့ဘရူနိုင်းနဲ့စင်ကာပူရေပိုင်နဲ့တဲ့အပြင်တရုတ်နိုင်ငံနဲ့ဒေတာရွေ့နိုင်ငံတွေကြားပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းတို့မှလည်းပြုလုပ်သွားမှာဖြစ်ပါတယ်။တပ်ဖွဲ့အင်အား3000ကျော်နဲ့အထူးတပ်ဖွဲ့ဝင်တွေမှပါဝင်မဲ့ဒီရေကြောင်းဆိုင်ရာပူးတွဲစီရေးလက်ချက်မှုမှာအာဆီယံနိုင်ငံတွေနဲ့မဟာမိတ်ရှစ်နိုင်ငံတို့ကစစ်တမော18ဆင်းရဟရင်18ဆင်းနဲ့ရေချောင်းကင်းလက်လေရင်20ဆင်းတို့ပါဝင်ကြမှာဖြစ်ပါတယ်ဒီပူးတွဲစီရေးလက်ချက်မှုဟာကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေအတွက်လက်တွေ့ကြတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုအထောက်အကူပြုစေလိမ့်မယ်လို့တရုတ်ရေချောင်းကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်